ရနားထားရတာတနည်းကြော်ကြာနေပြီဖြစ်တဲ့ငင်းငယ်ရေးညီလာခံပြန်လည်စတင်မှုပြင်ဆင်နေချိန်မှာပဲမြန်မာစစ်တပ်နဲ့စံပြည်ပြန်လည်ထူထောင်ရေးကောင်စီ RCSS SSA တောင်ပိုင်းတို့ကြားစံပြည်နယ်မိုင်းတိုင်မြို့အနားမှာတိုက်ပွဲဖြစ်ပါတယ်ဒီတိုက်ပွဲဟာ28ရက်နေ့မနက်7နာရီကစခဲ့ပြီးတော့ဒီကနေ့မှလည်းလက်နက်ကြီးတွေနဲ့ပစ်ခတ်နေဆဲဖြစ်တယ်လို့ RCSS ဘက်ကသတင်းထုတ်ပြန်ပါတယ်တပ်မတော်ဘက်ကတော့မူရည်သတင်းရလို့တွားရောက်တာကို RCSS ဘက်ကစတင်တိုက်ခိုက်တယ်လို့ပြောဆိုထားပါတယ်သတင်းပြည့်စုံကိုတော့ VOA မြန်မာပိုင်းသတင်းတော်ကိုမိုးစောကသတင်းပေးပို့ထားပါတယ်
ဟုတ်ကဲ့တမောနဲ့ RCSS SSC တောင်ပိုင်းတပ်ဖွဲ့တွေဟာမိုင်းကင်မျိုးနဲ့မိုင်းဆယ်လောက်အကွာဟန်ကန်ကျေးရွာအုပ်စုတွင်ကလွယ်တောင်းတောင်ကျောမှာထိတွေ့တိုက်ပွဲဖြစ်ပွားနေတာပါ RCSS ကပြောရေးဆိုခွင့်ရှိသူဒုဗိုလ်မှူးကြီးအောင်ခေကသူတို့တပ်ဖွဲ့ဝင်စစ်ကြောင်းတွားရင်းနားနေချိန်မှာတမောကလာရောက်တိုက်ခိုက်ကြလို့ပြောပါတယ်
တော်တဲ့အမတော်တဲ့ဆိုတော့ကျွန်တော်လူတန်းလာရင်းနဲ့ခဏနားလိုက်တဲ့ဂုံးမော်လေးအဲ့တော့တတ်မတော်တဲ့ကြပြီတတိယတော့မကြည့်ဘူးအထက်ထဲဝိုင်းဝင်ပြီးတော့တက်နေတော့မင်းလေးကတမင်ကိုမိသားတော့ပဲမင်းရဲ့ရှိမှန်ကမိပြီးတော့ညံ့နေနားနေတော့ဒီကနေ့နောက်တိုင်းလည်းကြည့်ကြည့်တာအဲ့ဒါကလည်းကြားနေမှာတတ်မတော်ကကြည့်တော့မှာ
တနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရစေးရေးဆိုင်ရာသဘောတူစာချုပ် NCA ကို2015ခုနှစ်ကလက်မှတ်ရေးထိုးခဲ့တဲ့ RCSS SSA တောင်ပိုင်းတပ်ဖွဲ့ဟာရှမ်းပြည်နယ်တောင်ပိုင်းထိုင်းမြန်မာနယ်စပ်မှာအခြေစိုက်ပြီးသူတို့တပ်ဖွဲ့ဝင်တွေဟာရှမ်းပြည်နယ်မြောက်ပိုင်းကြောင်မဲတီဘောနမ်ကန်စတဲ့ဒေသဘက်တွေကိုစုရှားနေတဲ့အဖွဲ့ဖြစ်ပါတယ် NCA လက်မှတ်ရေးထိုးပြီးတဲ့နောက်မှာလဲတမ်မရွန်နဲ့မကြာခဏတိုက်ပွဲဖြစ်ပွားခဲ့ပြီးအဓိကနေနေကျော်လွန်လှုပ်ရှားတာကြောင့်လို့တမ်ဘော့ဘက်ကဂျင်းထုတ်ပြန်တာတွေရှိခဲ့ပါတယ်။လက်တလောဖြစ်ပွားတဲ့တိုက်ပွဲပေါ်မှာတော့ဒုဗိုလ်မှူးကြီးအုံခေကအခုလိုပြောပါတယ
်။နေနေကျော်လွန်တာမဟုတ်ဘူး။နေနေရေလို့တတ်မှတ်မှတ်ကြည့်ကြတာမပဲစိတ်နေပြီးတော့သဘောတူညီဖြစ်တယ်ရတာလားမရှိသေးဘူးမ။
မိုင်းကင်မြို့နယ်အတွင်းတိုက်ပွဲဖြစ်ပွားတာနဲ့ပတ်သက်လို့အရှေ့အလယ်ပိုင်းတိုင်းရလခစစ်ဌာနချုပ်ကိုဆက်တွေ့အကြောင်းကြားထားမယ်လို့ပြစ်ခတ်တိုက်ခိုက်မှုရစေးရေးဆိုင်ရာပူးတွဲစောင့်ကြည့်ရေးကော်မတီ GMC ကနေတစ်ဆင့်ဖြေရှင်းသွားမယ်လို့လည်းဆက်ပြောပါတယ
်။တော်တော်စစ်စာရေးရုံးနဲ့ပြီးတော့ရလခဆိုင်ရုံးနဲ့ဆက်တွေ့ပြီးတော့အကြောင်းကြားကြတာရှင်းလင်းပြောကြားကြတော့ရှိတယ်လို့ကြားတယ်။ဒါတော့လောကမှာဖြစ်နေတာဆိုတော့မင်းတည်းတစ်ခါမျိုးတော့အနေနဲ့များရှိနေကြတယ်။ဒါပေမဲ့ဒီလိုပဲဖြစ်နေဖြစ်နေစစ်တမ်းအသက်တိကျစွာကျန်ဒီကနေ့ကြောက်ကြံလေဒီတော့ဆွေးနွေးကြဖို့တော့ဒီလိုရှိရပါမယ်။
မိုင်းကင်မျိုးနဲ့ပြည်မြတ်တော်ကိုယ်စားလှယ်ဦးဆိုင်ပန်ကတော့တိုက်ပွဲဖြစ်ပွားတဲ့နေရာကကြီးရွာတွေနဲ့အလံဝေးပြီးလောလောဆယ်စစ်ဆောင်တွေရဲ့တပ်တွေကိုမကြားသိရသေးတော့ပြောပါတယ်။
နောက်ဆုံးအချိန်လေးကမနေ့ကတော့တိုက်ပွဲတော့မနေ့ကနေညနေပြီပေါ့တမန်တန်ကြားနေရအခုတော့ဟုတ်တော့မနေ့ပိုင်းသစော6နိုင်ဆိုကြရညနေပိုင်းထိတော့ပထမကြားနေရတယ်။လည်းလည်းဒီနေ့ပြစ်တယ်နောက်ပြီးမှရဟယူလည်းဝဲတယ်။ခုတတိတော့ဟိုဖြီတော့ပါဖြစ်မှမတည်သေးဒီလိုဖြစ်နေရအပေါ်မှာလေ။ရရရတောင်းချင်တော့ရှိတော့ကြာတာဆက်ပြေးတာတို့ဘာလို့တော့ခုတည်းဒီပြူလို့ရတဲ့တဲ့တော့မရသေးဘူး
။2018ခုနှစ်ဇူလိုင်လအတွင်းကလည်းမိုင်းကင်မျိုးနယ်အတွင်းတိုက်ပွဲဖြစ်ပွားတာကြောင့်ဟန်ကန်ကျေးရွာဖုံးတော်ကြီးကျောင်းတွေမှာလူတစ်ထောင်လောက်လာရောက်ခိုလုံခဲ့ရပူပါတယ်။လက်ရှိမိုင်းကင်မျိုးနယ်အတွင်းတိုက်ပွဲဖြစ်ပွားတာနဲ့ပတ်သက်လို့တပ်မတော်သတင်းမှန်ပြန်ကြားရေးအဖွဲ့အတွင်းမှဗိုလ်မှူးချုပ်ဇော်မင်းထွန်းကတော့အခုလိုပြောပါတယ်
။ဒီကွာတာ20နှစ်နဲ့မနက်9နာရီမှာခုတော့ဖြစ်ပေါ်နေတဲ့မိုင်းကင်ဒီလေခုကဲဒီရောရရှိကောင်းတော့ပါကျွန်တော်မူရစီပါတယ်ရရှိတာရှိတယ်။ဒါကြအနေနဲ့လုံလုံလေးဝင်ရောက်ဆောင်ရွက်ဖို့လည်းဒီတရားဝင်အကြောင်းကြားပါ။အဲဒီအနေနဲ့ဒီမှာ RTFS FSC အဖွဲ့ကြီးနေနေကျော်လုံရောက်နေတာရှိရင်ကျေပြီးဖို့ဆိုပြီးကျွန်တော်တရားဝင်အကြောင်းကြားခဲ့တယ်။ဒီဖိုင်က28ရက်နေ့ကျမှကျွန်တော်တက်တယ်စလို့ကြလုံလုံလေးဆောင်ရွက်တာဖြစ်တယ်။အဲဒီလုံလေးလည်းမှာအဲ့မှာထောက်ပံ့တဲ့သူကိုထောက်ပံ့ထားတာရှိတယ်။ကတ္တာကြီးလည်းစတိုက်တဲ့ပုံစံလို့သခန်းကြီးစတိုက်ကြတော့မယ်နေတဲ့တော်လုံးရောက်နေပြီလေကျွန်တော်တို့လည်း9ရက်လောက်ကြာပြီးအကြောင်းကြားတယ်အဲဒီအကြောင်းကြားတော့ခင်ဗျားတို့ကလည်းစတင်ပြီးပြစ်ခတ်တယ်ကျွန်တော်တို့ကအများကြီးရဲစစ်တီတချို့ကြာဆုံးမှရှိတယ်တချို့တိုင်းရရှိတာရှိတယ်အဲဒီစဉ်ဖြစ်သွားတာရှိပါတယ်ဗ
ျဒီနေ့နောက်ဆုံးအချိန်လေးကိုတော့မရရှိသေးကြပြောပါတယ်ဒီက9ရက်နေ့က RCSS ဌာနချုပ်လွိုင်တန်းလမ်းမှာကျင်းပတဲ့ရှမ်းပြည်မျိုးသားနေအခမ်းအနားကိုအစိုးရရဲ့မျိုးသားပြည်နယ်တင့်ပြည့်ရေးနဲ့ညီချင်းဘူဌာနဒုဥက္ကဋ္ဌ ပြည်တော်စုရှင်းနေချုပ်ဦးထွန်းထွန်းဦးနဲ့ကျမတော်ကစစ်စည်းအရာရှိချုပ်ဒုတိယဗိုလ်ချုပ်ကြီးအေဝင်းတို့ဦးဆောင်တဲ့ကိုယ်စားလှယ်အဖွဲ့ဝင်တယောက်ခဲ့ပြီးကျမတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်ဦးကြီးမင်းအောင်လှိုင်ကလည်းတဝန်ဝါပြေးပို့ခဲ့ပါတယ်